American Cargo ဝန်ကြီး Mark Asper တာဝန်ကနေရက်ဆိုင်ခံလိုက်ရပြီးတရက်ကြာမှာပဲနောက်ထပ်ပင်တကွန်ထိတ်တန့်အရာရှိတူရာထူးကနှုတ်ထွက်ခဲ့ပါတယ်။သမ္မတ Donald Trump ကိုပြစ်ပို့တဲ့သူ့ရဲ့နှုတ်ထွက်စာမှာကာကွယ်ရေးဝန်ကြီးဌာနမူဝါဒရေးဆွဲရေးဆိုင်ရာဌာနကြီးအမြဲတမ်းအတွင်းဝန်အဖြစ်ခေတ္တတာဝန်ယူထားသူ James Anderson ကသူ့ရဲ့အောင်မြင်ခဲ့တဲ့လှုပ်ဆောင်ချက်တချို့ကိုဖော်ပြထားပြီးတိုင်းပြည်အတွက်တာဝန်ထမ်းဆောင်ခဲ့ရတာကိုဂုဏ်ယူမိကြောင်းရေးသားထားပါတယ်။အစဉ်အလာရှိခဲ့တဲ့အတိုင်းတိုင်းပြည်ရဲ့ရေရှည်အောင်မြင်မှုကအခုအခါမှာပြည်သူဝန်ထမ်းတွေအနေနဲ့ကာကွယ်ဖို့ကြံသစ္စာပြုထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်တာမှုအပေါ်မှာမူတည်နေတယ်လို့လည်းသူကရေးသားထားပါတယ်။ကာကွယ်ရေးဝန်ကြီးဌာနမူဝါဒရေးရာဆိုင်ရာအကြီးအကဲဖြစ်သူ James Anderson အခုလိုရာထူးကမနှုတ်ထွက်ခင်တင်းနှင်းလာနေတုန်းကတော့သမ္မတ Trump ကကာကွယ်ရေးဝန်ကြီး Mark Asper ကိုတာဝန်ကနေရက်ဆိုင်ကြောင်း Twitter မှာရေးသားခဲ့ပါတယ်။ဝန်ကြီး Asper ကိုနောက်နှစ် January လနောက်ပိုင်းဂျိုးဘိုက်ဒန်သမ္မတကြံသစ္စာချိန်ဆပြီးတဲ့အချိန်အထိအသွေးကူးပြောင်းရေးကာလအတွင်းတာဝန်ဆက်ပြီးထမ်းဆောင်လိုက်မယ်လို့ခန့်မှန်းထားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။